အရှမ်းပြည်မြောက်ပိုင်းကျုံမြမာနယ်စပ်မူဆယ်ကွန်တွေးစုံမှာတော့မြမာကွန်နေငါးတွေရာနဲ့ချီပြီးတော့ပိတ်မိနေပါတယ်အကြောင်းကတော့ကူးစက်မြန် Omicron ကြောင့်တရုတ်ဘက်ကနယ်စပ်ဂိတ်ပြန်ပိတ်သွားမှာကိုမြမာကွန်နေတွေကစိုးရိမ်နေတဲ့အတွက်ကွန်တွေကိုစုပြုံပြီးရသလောက်တင်ပို့နေတာဖြစ်နိုင်ကြောင်းကွန်တွေကခံမှန်းပါတယ်မြမာပြည်တွင်းကပေးပို့လာတဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ
မြန်မာနဲ့နေဆိုင်ကုန်တွေမှာတရုတ်ဘက်ကနေကရောဂါအကန့်အသတ်တွေတိုးလိုက်တဲ့အပြင်ကိုဗစ်ပိုးမျိုးကွဲတဲ့အိုမီခွန်ကြောင့်နိုင်ငံနေဆိုင်ကုန်တွေမရေမရာဖြစ်လာတာနဲ့တရုတ်နဲ့တကူပိတ်ရရှင်နဲ့ကျွမ်းမာတွေကိုဆိုးပြီးတရုတ်နဲ့ဆက်သွယ်ကိုကုန်တွေပို့နိုင်ဖို့အတွက်ရောက်နေတဲ့မြန်မာကုန်ကားကရန်နဲ့ချီပြီးရှိနေပါတယ်မြန်မာကားတွေဟာတရုတ်နိုင်ငံတဲကိုဝင်ခွင့်မရဘဲတရုတ်ကားနဲ့ကုန်ကိုလဲခဲပြီးတည်ရတာဖြစ်တဲ့အတွက်တရုတ်ဘက်မှာလည်းလုံလောက်တဲ့ကုန်ကားရဖို့အတွက်အခက်အခဲဖြစ်နေတာပါ။ဒါကြောင့်မြန်မာဘက်ကမှဖရဲ၊သခွားအပါဝင်၊ဆန်၊ပဲ၊ရဘာနဲ့စားတောက်ကုန်တင်လာတဲ့ကားတွေရန်နဲ့ချီပြီးပိတ်မိနေတာလို့မူဆယ်ဆန်ကုန်တဲ့အတင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းကဒီလိုကိုပြောပါတယ
်။ဘုန်းတော်ကဒီကားတွေလောက်ပါ့။ဗမာပြည်ကားတွေတိတ်ဆောက်မှုမပြည့်ဘူး။အဲ့တော့ဘာဆက်ဆက်တွေဖြစ်လာလဲဆိုတော့ကျွန်တော်တို့တင်လို့တဲ့ပုံစံကများတယ်။စားကြည့်တာနည်းတယ်။ဒါကြောင့်ကောင်းလူကြီးတွေကလူကြီးတွေကကြာမှာခရဲတခွားကားတွေကပုံလုံးနေနေဖြစ်တယ်ဒီကတိုက်တယ်ဆိုတော့ဒီကားတစ်စီးဒီ22ပြီပါတယ်ဆဲကားတစ်စီးဒီက3000ကျော်ပြီးတယ်ဘာမှမသိတူပါဘူးတင်ကျွန်တော်ဆောင်ရပြသမားလုံးဝမခိုက်တော့ဘူးဘယ်လိုလဲဒီပိတ်ပြီးတဲ့ကားတွေသွားတယ်ဟုတ်တော့ရှင်းလို့အတွက်မတရုတ်ပြည်ကတော့ဝင်ဖို့အတွက်ဒီလိုခေါက်ပြီးတာမရဘူးမရတဲ့စီတော့ကျွန်တော်တို့ဈာမတတ်တယ်ဆောက်နေတာ
ကုန်ကားအများစုကတော့ဒီကုန်ကားကိုနှားရမ်းဖို့အတွက်မတတ်နိုင်တာကြောင့်ဆောင်ဆိုင်ရင်မူဆယ်မှာပဲကြံ့ကြနေတာပါ။ဒါပေမဲ့လည်းရိတ်တိအထမ်းမခံတဲ့တတိကားတွေကတော့မြန်မာပြည်ဘက်ကနေမူဆယ်ဘက်ကိုနေတိုင်းဝင်နေပါလေ
။ဒီလိုဒီမှာအုတ်ကျွန်တော်တို့ဒီခေတ်ကပြည်တိုင်းမှာတို့ဝင်ရတော့ပါဘူးဆိုပြီးတော့အလုပ်ရတဲ့ဒီမှာသိစားတဲ့ပါတယ်ကွာ။အဲ့တော့ကျွန်တော်တို့ခေပါတီးရဲ့မှာဒီအမှုတူကစတယ်ကွာ။ဒီကဒီအမှုတူမဆိုင်ဘူး။ကျွန်တော်ဇန်နဝါရီ15ရက်လောက်တည်းကကျွန်တော်လုပ်ဖို့တယ်။ကျန်ကြရတဲ့ဒီအမှုတူကမသိရှင်အလုပ်ရပို့တဲ့ဆိုပြီးဖောက်ကူကားကလည်းဒီလိုကြီးကြီးကကျူသွားတာဖြစ်တာ။
ကိုဗစ်ပိုးကူးစက်မှုရဲ့ကြောင့်မြန်မာနဲ့နေဆိုင်ကုန်တွေကိုတရုတ်ဘက်ကကာလရှည်ပိတ်ခဲ့ပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့ချင်းဆန်းကျောက်ဂိတ်တစ်ခုကိုပဲနိုဝင်ဘာလ22ရက်နေ့မှာပြန်ပြီးဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကိုဗစ်အကန့်အသတ်တွေကိုတရုတ်ဘက်ကထပ်ပြီးတိုးလိုက်တာကြောင့်ပိုးသက်ဆေးထန်းကတွေကွန်တိန်နာတစ်တန်နဲ့ကုန်ကားငှားရမ်းကတွေခရင်းဆဲကတွေဒါတွေကိုမြန်မာဘက်ကနေချက်ခံနေရပြီးအရင်ကထက်ကုန်ချက်ရှိကနှစ်ဆလောက်ပိုလာတယ်လို့မြန်မာကုန်တွေကပြောပါတယ်